မင်္ဂလာပါခင်ဗျာလွတ်လပ်တဲ့အာရှတန် RFI 2024ခုနှစ်ဩဂုတ်လ26ရက်နေ့တနင်္လာနေ့ညအစီအစဉ်တွေကိုအမေရိကန်ပြည်တော်စုဝါရှင်တန် DC မြို့တော်ကနေစပြီးထုတ်လွှင့်နေပါပြီကျွန်တော်ကနေရင်ကြောပါအခုအစီအစဉ်မှာတော့မြန်မာနယ်စပ်မှာမနက်ဖြန်ကစလို့တရုတ်တပ်တွေစီးရဲလေ့ကျင့်မဲ့တဲ့ရင်တပိတ်ချင်းမျိုးကိုပြည်သူ့ကာကွယ်ရေးတပ်တွေသိမ်းလိုက်တဲ့တဲ့ရင်နဲ့စကိုင်းတိုင်းမြောက်ဘက်မှာတိုက်ပွဲတွေပြင်းထန်နေတဲ့အကြောင်းတွေအပြင်ပလဲဝမြို့နယ်မှာရေကြီးလို့ဒေသခံတွေအကူအညီလိုနေတဲ့အကြောင်းတွေနားဆင်ရမှာပါအခုတော့ဒီနေ့ညနေမှာရထားတဲ့တဲ့ရင်တချို့ကိုအရင်ဆုံးတင်ပြပါမယ်ခင်ဗျာမြန်မာပြည်နယ်စပ်နာမှာတရုတ်စစ်တပ်ကလက်နက်အပြည့်စုံနဲ့ကင်းလှည့်နေတယ်လို့ဒီနေ့တို့ AP သတင်းတွေမှာဖော်ပြထားပါတယ်။နယ်စပ်တည်ငြိမ်ရေးကိုထိန်းသိမ်းဖို့ယူနန်ပြည်နယ်နယ်စပ်မှာဒီကနေ့စစ်တပ်တွေချထားတာလို့တရုတ်တောင်ပိုင်းစစ်ဒေသမှူးကပြောပါတယ်။မနက်ဖြန်အင်္ဂါနေ့ကနေကြာသပတေးနေ့ထိရွှေလီမြို့အပါဝင်၄နေရာမှာစီးရဲလေ့ကျင့်မယ်လို့လည်းယူနန်ပြည်နယ်အစိုးရကပြောပါတယ်။တပ်တွေဘလောက်မြန်မြန်ဆန်ဆန်ရွှေပြောင်းလှုပ်ရှားနိုင်လဲဆိုရက်စွမ်းရည်စမ်းသပ်ဖို့တပ်ဖွဲ့တွေအနေနဲ့လက်နက်အပြည့်စုံကင်ထားမှာဖြစ်တယ်လို့လေတပ်နဲ့လည်းပူရဲလေ့ကျင့်မယ်လို့တောင်ပိုင်းစစ်ဒေသရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရှမ်းပြည်နယ်မှာရောက်နေတဲ့တရုတ်နိုင်ငံသားတွေလုံခြုံရေးသတိရှိဖို့နဲ့ပြည်ပကနယ်မြေတွေနဲ့ကင်းလွတ်တဲ့နေရာတွေမှာနေဖို့ဒါမှမဟုတ်နေရပြန်ဖို့တရုတ်အစိုးရကဒီလာထဲမှာသတိပေးစာထုတ်ပြန်ထားပါတယ်ခင်ဗျာ။တနင်္သာရီမြို့နယ်မှာဩဂုတ်လ24ရက်တရက်ထဲမှာတဲ့စစ်ကောင်စီရဲ့ခမာယာ99ခုအပါဝင်စခန်း3ခုကိုကာကွယ်ရေးပူးပေါင်းတပ်တွေကတိုက်ခိုက်လိုက်တယ်လို့အဲ့ဒီမှာပါဝင်တဲ့သူတွေက RFU ပြောပါတယ်။အဲ့ဒီတိုက်ပွဲမှာစစ်ကောင်စီတပ်ဖွဲ့ဝင်တယောက်သေဆုံးပြီးအရာရှိတယောက်ပါဝင်9ယောက်ဒဏ်ရာရတယ်လို့ဆိုပါတယ်။အဲ့ဒီနေ့တရက်ထဲမှာပဲတနင်္သာရီမြို့အဝင်စစ်စေးဂိတ်နဲ့ဗိုလ်ချုပ်ကျေးရုံးအရှိတောင်ပေါ်ကစစ်ကောင်စီတပ်စခန်းကိုတော်လှန်ရေးပူးပေါင်းတပ်ဖွဲ့ကတိုက်ခိုက်လို့စစ်ကောင်စီတပ်ဖွဲ့ဝင်တယောက်သေဆုံးပြီး9ယောက်ဒဏ်ရာရတယ်လို့ဆိုပါတယ်။စစ်ကောင်စီတပ်ဖက်ကလည်းလက်နက်ကြီးတွေနဲ့တနေကိုပြန်ပြီးပစ်ခတ်ခဲ့တယ်လို့လုံခြုံရေးအမြင်ဖော်လို့တဲ့ဒေသခံတယောက်က RFA ကိုပြောပါတယ်။ဒါနဲ့ပတ်သက်လို့စစ်ကောင်စီရဲ့တနင်္သာရီတိုင်းပြောခွင့်ရသူလူမှုရေးဝန်ကြီးဦးသက်နိုင်ကို RFA ကတယ်လီဖုန်းဆက်ခဲ့ပြီးမှလက်ခံဖြေဆိုတာမရှိပါဘူးခင်ဗျာ။မြန်မာရေးပါဝင်ကဘာမှလူသုံးများနေတဲ့ Telegram လူမှုကွန်ရက်တီထောင်တဲ့သူ Pavel Durov ကိုပြင်သစ်နိုင်ငံ၄စိတ်မှာအာဏာပိုင်တွေကဖမ်းဆီးလိုက်တယ်လို့ကမ္ဘာမီဒီယာတွေမှာဖော်ပြကြပါတယ်။ဒူဘိုင်းမြို့မှာနေတဲ့အသက်39နှစ်အရွယ်ပြင်သစ်နဲ့ရုရှားနှစ်နိုင်ငံသားခံယူရတဲ့ Pavel Durov ဟာအဇာဘိုင်ဂျန်ကနေပြင်သစ်နိုင်ငံကိုကိုယ်ပိုင်ဂျက်လီနဲ့ရောက်လာတဲ့ဩဂုတ်လ24ရက်နေ့ကအဖမ်းခံလိုက်ရတာပါ။သူတီထွင်ထားတဲ့ Telegram မှာငွေကြေးခွာခြားမှုတွေ၊ငွေရစီရောင်းဝယ်မှုတွေ၊အကြမ်းဖက်မှုဆိုင်ရာတွေနဲ့လိမ်လည်မှုတွေကိုတားဆီးဖို့ပြက်ကွက်ခဲ့တယ်ဆိုပြီးဆွဆွဲခံရတာဖြစ်ပါတယ်။ Telegram အနေနဲ့ဥရောပသမဂ္ဂရဲ့ဥပဒေတွေကိုလိုက်နာထားပြီးPavel Durov မှာရှုတ်ဝတ်ထားတာဘာမှမရှိဘူးလို့ Telegram ကုမ္ပဏီကတုံ့ပြန်ပြောဆိုပါတယ် Pavel Durov ဟာ Telegram ကို2013ခုနှစ်မှာတည်ထောင်ခဲ့တာပါ Telegram ကိုအသုံးပြုတဲ့သူလက်ရှိမှာတန်းတထောင်နီးပါးရှိပြီး Russia, Ukraine နဲ့အရင်ဆိုဗီယက်ပြည်တော်စုမှာပါတဲ့နိုင်ငံတွေထိမကပဲမြန်မာပြည်သူတွေကြားမှာလည်းနာမည်ကြီးပြီးလူသုံးများပါတယ်အထူးသဖြင့် Facebook မှာအပိတ်ခံထားတဲ့စစ်ကောင်စီဘက်ကအဖွဲ့တွေလူပုဂ္ဂိုလ်တွေအသုံးများပါတယ်ခင်ဗျာRFA တနင်္လာနေ့ညအစီအစဉ်တွေဆက်ပြီးထုတ်လွှင့်နေပါတယ်။အခုတော့တပိတ်ချင်းနဲ့စကိုင်းတိုင်းရတိုက်ပွဲတွေအကြောင်းသတင်းဆောင်ပါနားဆင်ရမှာပါ။မန္တလေးတိုင်းကတပိတ်ချင်းမြို့ကိုကာကွယ်ရေးတပ်ဖွဲ့တွေသိမ်းပိုက်လိုက်တယ်လို့စကိုင်းတိုင်းကထီးကျိုင်အင်းတော်နဲ့ပင်လယ်ဘူးမြို့တွေမှာလည်းထိုးစစ်ဆင်တယ်လို့တိုက်ပွဲတွေပြင်းထန်နေပါတယ်။ဒီအကြောင်းကို RFA သတင်းတော့မကြီးမျိုးသူတင်ပြပါလိုက်မယ်ခင်ဗျာ။
မန္တလေးတိုင်းတပိတ်ချင်းမြို့ကိုပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တွေသိမ်းပိုက်လိုက်ပြီလို့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ကာကွယ်ရေးဝန်ကြီးဌာနကဒီကနေ့မှထုတ်ပြန်ပါတယ်။ဩဂုတ်လ18ရက်နေ့ကစတင်တိုက်ခိုက်ခဲ့ပြီးတော့ဩဂုတ်လ25ရက်နေ့မနေ့ကသိမ်းပိုက်နိုင်ခဲ့ပြီးတိုက်ပွဲမှာပြည်ဦးလွင်မန္တလေးရွှေဘုံနဲ့ကန့်ဘလူခရိုင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေပါဝင်တယ်လို့ NUG ကဆိုပါတယ်။အဲ့ဒီတိုက်ပွဲမှာတပိတ်ချင်းမိုးကုံနဲ့စင်ကူးမြို့နယ်တွေကိုအုပ်ချုပ်ရတဲ့ခရိုင်စစ်ကောင်စီအဖွဲ့ဝင်ဒုတိယဗိုလ်မှူးကြီးစိုးမင်းသူကိုလက်ရဖမ်းမိထားပြီးတော့လက်နက်ခဲယမ်းတွေလည်းတင်စီရမိတယ်လို့ဖော်ပြပါဗျ။စစ်တုံးမန်းတွေကိုဥပဒေအရထိမ့်သိမ်းထားတယ်လို့ပြည်ဦးလင်ခရိုင်ပြည်သူ့ကာကွယ်ရေးဖွဲ့တာဝန်ရှိသူတယောက်က RFA ကိုပြောပါဗျ
။ထွက်ပြေးတဲ့သူတွေလည်းရှိတယ်။အဲကျွန်တော်တို့ဖမ်းထားတဲ့သူတွေလည်းများတယ်ဗျ။တုံးမန်းတွေများပါတယ်ဟိုပေါ့ ထူပူမူကြီးရအစကျွန်တော်တို့ဖန်ဆီးထားနိုင်ပါလိမ့်မယ်။ဟိုပြီးတဲ့သူကလည်းပြီးကြတယ်တချို့လက်နဲ့ချတယ်သူကလည်းလက်နဲ့ချတယ်ပေါ့။သုံးပန်းကျကျွန်တော်တို့ကောင်းကောင်းမွန်မွန်ပဲကျွန်တော်တို့ထိန်းသိမ်းထားပါလိမ့်မယ်။
တပိတ်ချင်းမြို့နယ်မိုင်း80လောက်မှာရှိတဲ့စကိုင်းတိုင်းအထက်ပိုင်းထီချိုင်မြို့ကိုလည်းကာကွယ်ရေးပူးပေါင်းတပ်တွေကဩဂုတ်လ22ရက်နေ့မှာစတင်တိုက်ခိုက်ခဲ့ပြီးတော့ညတောင်တပ်စခန်းကိုသိမ်းပိုက်ရရှိထားပြီလို့ RFA ရဲ့စစ်ရေးသတင်းရင်းမြစ်တွေကပြောပါရယ်စစ်ကောင်စီတပ်ကလည်းလေကြောင်းကနေပြန်ပြီးတော့အပြင်းအထန်တိုက်ခိုက်နေတယ်လို့စစ်ဘေးဒုက္ခသည်တယောက်က RFA ကိုပြောပါရယ
်ပထမဆုံးဦးကဝန်ဒွေးနဲ့ဒီရတော့ဒီကဘုံလုံး9ပြည့်တယ်လေဟာဒီလေအဲလူငယ်တွေဒီကနေ့ဘုံလုံး9ပြည့်တယ်အခါချရင်9လုံး6လုံးအဲ့လိုပေါ့ကျက်လိုက်တာနဲ့6လောက်ပြည့်6လောက်လာပြည့်အဒီကအပန်းကြီးကြားနေတာလေနောက်ရက်ဒီကတော့လေဝန်ကျွဲနဲ့ကင်းထောက်တာကြားတယ်ဘုံချတာကြားတယ်နောက်တစ်ခါကျက်လိုက်တာတွေလာတယ်အဲ့လိုနဲ့ဆိုလို့ရှိရင်တော့အလုံးကြီးတော့များတာပေါ့အောက်ကြီးကတော့20လောက်တော့ကြီးတော့မှာ
ထီချိုင်မြို့နယ်မိုင်40လောက်ဝေးတဲ့အင်းတော်မြို့မှာတော့မြို့ရင်းနေရအများစုကိုတော်လန်ရေးပူပေါင်းတပ်တွေထိန်းချုပ်ထားပြီးတော့ပြန့်ကျဲနေတဲ့စစ်ကောင်စီတပ်ကစစ်တပ်စခန်းကုန်းတနေရာထဲမှာပဲစုစည်းလိုက်ပြီးတော့ခန့်စစ်ပြင်ထားတယ်လို့ဒေသခံတွေကပြောပါရယ်လက်ရှိမှာအဲ့ဒီနေရာကိုလည်းတော်လန်ရေးပူပေါင်းတပ်တွေဘက်ကဆက်လက်တိုက်ခိုက်နေတယ်လို့အင်းတော်ဒေသခံတယောက်က RFA ကိုပြောပါရယ်ထီချိုင်မြို့ရဲ့အနောက်ဖက်မိုင်60ကျော်မှာရှိတဲ့ပင်လယ်ဘူးမြို့ကိုလည်းဩဂုတ်လ15ရက်နေ့ကလေးကတော်လန်ရေးပူပေါင်းတပ်တွေကတိုက်နေတာပါဒီတိုက်ပွဲတွေဟာစစ်ရေးဗျူဟာအရာအရေးပါတယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ကာကွယ်ရေးဝန်ကြီးဌာနဒုတိယအတွင်းဝင်ဦးမောင်မောင်ဆွေကပြောပါတယ
်။လူထုသားတွေကမဟာဗျူဟာအရာလည်းအရေးပါတယ်လို့ပြောလို့ရတယ်။ထိတိုင်းမျိုးဆိုရင်လည်း ARV မြေအနောက်ဘက်ခြမ်းမှာရှိတယ်လို့လည်း ARV မြေအရှေ့ဘက်ခြမ်းကမန္တလေးဗမော်ကားလမ်းမကြီးကိုလူထိတိုင်းတရားနဲ့ဆက်သွယ်ထားသလိုပဲအနောက်ဘက်ခြမ်းမှာရှိတဲ့ရွှေဘုံမြေကြီးနားလမ်းပေါ်မှာလည်းခွာပြီးတော့ထိုင်ထားတာပါ။အဲ့ဒါကြောင့်လည်းပြည်ချင်းပြည်နယ်နဲ့စကိုင်းတိုင်းကိုဆက်သွယ်တဲ့နေရာမှာအဓိကဝင်ပေါက်လို့ပြောလို့ရပါတယ်
။ဒီအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စောမင်းထွန်းကို RFA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လက်ခံဖြေဆိုတာမရှိပါဘူး။စကိုင်းတိုင်းနဲ့မှာမြို့ပေါင်း50ရှိပါတယ်။အဲ့ဒီအထက်ကခမ်းပတ်မြို့သစ်ရွှေပြည်အေးနဲ့မော်လူးမြို့တွေကိုကာကွယ်ရေးပူးပေါင်းတပ်တွေကသိမ်းပိုက်ထားတာပါ။လက်ရှိအချိန်ထိနိုင်ငံတော်ဝန်ကမြို့ပေါင်း80ဝန်းကျင်ကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ NUG PDF ပူးပေါင်းတပ်ဖွဲ့တွေကသိမ်းပိုက်ထားပါတယ်ရှင
်။လွတ်လပ်တဲ့အာရှအသံ RFA ကနေ့စဉ်တင်ဆက်နေတဲ့နောက်ဆုံးရသတင်းတွေအထူးဆောင်းပါးတွေကို Telegram Channel မှာလည်းကြည့်ရှုနားဆင်နိုင်ပါပြီ။Telegram မှာ RFA Burmese Official လို့ရရှာပြီး Join ဆိုတဲ့ခလုတ်ကိုနှိပ်ပြီးရင် RFA သတင်းတွေကိုအချိန်နဲ့တပြေးညီစောင့်မျှော်ကြည့်ရှုနိုင်ပါပြီရှင်
မန္တလေးနဲ့စကိုင်းဘက်ကတရင်အပြီးမှာတော့ချင်းပြည်နယ်ဘက်ကတရင်တင်ဆက်ပါအောင်မယ်ချင်းပြည်နယ်ပလောဝမြို့နယ်မှာမြေကြီးတက်လို့ရေကြီးနေပြီးတော့စစ်ဘေးဒုက္ခသည်တွေအပါအဝင်ဒေသခံတထောင်လောက်အစားအသောက်နဲ့စီးပွားတွေအရေးပေါ်လိုအပ်နေပါတယ်ပလောဝမြို့ဟာအာရခတက်တော်သိမ့်ပိုက်ထားတဲ့နေရာလေးဖြစ်ပါတယ်ဒီအကြောင်းကိုမတ်သစင်လိုင်းတင်ပြပါလိမ့်မယ်ခင်ဗျာ
အာရခတက်တော်အေးထိန်းချုပ်ထားတဲ့ချင်းပြည်နယ်ပလောဝမြို့နယ်မှာဩဂုတ်လပထမဘက်ကစပြီးမိုးဆက်မပြတ်ရွာသွန်းခဲ့တယ်လို့မြေကြီးမှုကြောင့်စစ်ဘေးဒုက္ခသည်တွေအပါအဝင်ဒေသခံတထောင်လောက်ရေဘေးဒုက္ခနဲ့ကြုံနေရတယ်လို့ဒေသခံတွေကပြောပါတယ်။ပလောဝမြို့နယ်တွေကလေးမြို့မြေကြီးကလဒန်မြေကြီးနဲ့စမီးချောင်းတို့ရေရှမ်းတာကြောင့်အခုလိုရေကြီးခဲ့တာလို့ဆိုပါတယ်။ရေကြီးမှုကြောင့်ပလောဝမြို့နယ်ကပန်းပွေဗုဒ္ဓဂါမနဲ့ဝန်ချောင်းကျေးရွာကနေ30လောက်ပျက်စီးသွားပြီးရွာပေါင်း73ရွာကဒေသခံတထောင်လောက်အရေးပေါ်အကူအညီလိုအပ်နေတယ်လို့ဒေသခံတွေကပြောပါတယ်။မြေကမ်းဘေးတစ်လျှောက်ကနေအိမ်တွေလည်းပျက်စီးခဲ့တယ်လို့ပလောဝဒေသခံတယောက်က RFA ကိုပြောပါတယ်
။ခွာတော့ရေရတော့ကြားနေပြီခွာတော့ဒီရေကြီးတာတော့ဟွာဒီမိုးကြီးတဲ့အချိန်လောက်မှာတပတ်ဘောနောတပတ်အဲ့လိုမျိုးအလောက်ထိကြတယ်။ရေမြုပ်တယ်ဆိုတော့အကုန်လုံးကတော့ပစ္စည်းတွေအိမ်လေးပါလေးတွေအဲ့လိုမျိုးကဏ္ဍမှာဆောက်ထားတဲ့အိမ်တွေအဲ့လိုမျိုးတိုင်းအိမ်တွေတောင်မှမပြောမလဲရင်တောင်မှဟွာပေးနေပြီအကုန်လုံးဖိုးတာပေါ့နော်အဲ့လိုမျိုးတွေရှိကြတယ်ရင်တုံးမှနေ့တိုင်းတော့ယူကြည့်ပါနဲ့ဒါနဲ့ဒီနေ့တော့ပေါ်ပြီးမှယူကြည့်တယ
်အလဲတင်ကင်းနမနူကိုဖေကြီးကိုဖေရှေအောက်တန်တောင်တန်ထောင်စုတ်ချောင်းဂါရာပြင်ချက်ဖတ်တောင်စတဲ့ရွာတွေလည်းရင်းနှစ်မြုပ်ခဲ့တယ်လို့ဆိုပါတယ်စမီးမျိုးကအမျိုးသမီးတယောက်ကလည်းယူကြည့်မှုကြောင့်နေအိမ်တချို့ရင်းနှစ်မြုပ်ခဲ့ပြီးအဲ့နဲ့ရိတ်ခါနဲ့ဈေးဝါးတွေအရေးပေါ်လိုအပ်နေတယ်လို့ RFA ကိုပြောပါတယ်
။တခါတည်းနဲ့ကြီးတာနဲ့ကိုတခါတည်းနဲ့ဝန်းတိုင်းကြီးတာချောင်းကြီးတွေအကန့်တွေပျော်လို့ဖို့အိမ်တွေဆိုလို့ရှိရင်တမလို့အိမ်တွေဆိုလို့ရှိရင်တော့မဆောင်ဒီတိုက်စားသွားလို့ခုနေရာဖေးနေရတာ ရေကလည်းကျတယ်မိုးကလည်းအဆက်မပြတ်ရွာတယ်ဆိုလို့ရှိရင်မိုးရွာတယ်ဆိုတော့ခါရဲဝုန်းနေကြည့်တယ်မိုးမရွာဘူးဆိုလို့ရှိရင်လည်းနည်းနည်းပြင်းညော့လာတယ်အဲ့ဒါအများကြီးတော့ညော့တာမျိုးတော့မဟုတ်ဘူးအခုလေကြီးတော့ကြီးနေသေးပါပဲ
ရည်ကြီးမှုကြောင့်စိုက်ပျိုးထားတဲ့တင်းနံတွေပျက်စီးသွားပြီးညစ်ကိုသာအဓိကချက်ပြုတ်စားတောက်နေရတယ်လို့ပလောဝမြို့နယ်စမီးမြို့ကအမျိုးသမီးတယောက်က RFA ကိုပြောပါတယ်
ဒီကြီးတော့ကုညီတော့အတားတော့ဆောက်ဝဲနေရပါပဲစပါးတွေကရောပြီးတော့အကုန်လုံးမိုးကြီးတော့အကုန်လုံးတင်ပေါ်နာပါအစားတင်ပြီးပြန်မရဘူးဒီဒီဟင်းရလေရမလားဆင်းဒီဟင်းရလေမရဘူးအခုနှစ်ရှိလို့နှစ်တစ်ခုထွေးလို့ဒီကုနေရတာနှစ်မရှိတော့ဘူးဆိုလို့ရှိရင်ပါဆိုပါမစားဆရာမရှိတော့ဘူ
းရေကြီးမှုအပေါ်အကူညီပေးနေမှုအခြေအနေသိရဖို့အရခတ်တော်အေးပြောခွင့်ရသူဥခိုင်ဒုက္ခကို RFA ကဆက်သွယ်မေးမြန်းခဲ့ပေမဲ့ပြန်လည်ဖြေဆိုတာမရှိပါဘူးဇူလိုင်လနောက်ဆုံးအပတ်ကလည်းနိုင်ငံတော်မှာရေကြီးနှမြုပ်မှုကြောင့်လူပေါင်း2သိန်းကျော်ရေပိဒုက္ခကြုံခဲ့ရပြီးလက်ရှိအချိန်ထိအကူအညီတွေလိုအပ်နေဆဲဖြစ်တယ်လို့ကုညီပေးနေသူတွေကပြောပါတယ်ရှင်
။ပလောဝမြို့နယ်ကသဘောဝဘေးဒုက္ခအကြောင်းနားဆင်ခဲ့တာဖြစ်ပါတယ်။ပရိသတ်များခင်ဗျာ။အဲ့ဒီချင်းပြည်နယ်ကထန်တလန်မြို့မှာစစ်ကောင်စီတပ်တွေကျူးလွန်ခဲ့တဲ့အမှုတွေအတွက်စစ်ကောင်းဆောင်ပါဝင်ထိပ်ပိုင်းတာဝန်ရှိတဲ့သူ10ယောက်ကိုစစ်ဆေးအရေးယူဖို့ဖိလစ်ပိုင်နိုင်ငံကခရိုင်အစ်စ်တရားဟုံးတရုတ်မှာအမှုတင်သွင်းခဲ့ပြီးမဲ့ပယ်ချခံခဲ့ရပါတယ်။ချင်းလူခွေအဖွဲ့ကတော့အဲ့ဒီအမှုကိုဗဟိုတရားရုံးထိဆက်ပြီးတင်သွင်းဖို့ကြိုးစားနေပါတယ်။ဒီအကြောင်းကိုကျွန်တော် RFA ဝိုင်းတော်သူမတ်တီရီမင်းစင်တင်ပြပါလိမ့်မယ်ခင်ဗျာ
။2021ကစပြီးစစ်ကောင်စီတပ်ကချင်းပြည်နယ်ထန်တလန်မြို့ကအရသာပြည်သူတွေအပေါ်ကျူးလွန်ခဲ့တဲ့ဆရာဆွေးမှုတွေအတွက်အာနာသိန်းစစ်ကောင်ဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါအဝင်ထိပ်ပိုင်းခေါင်းဆောင်10ဦးကိုစုံစမ်းစစ်ဆေးဖို့ဆိုပြီး2023အောက်တိုဘာ25ရက်မှာချင်းတိုင်းသား5ဦးကဖိလစ်ပိုင်နိုင်ငံမနီလာမြို့ကတရားရေးဌာနကိုတိုင်ကြားစွာပေးပို့ပြီးတော့ရှောက်ထားခဲ့တာဖြစ်ပါတယ်။ချင်းလူခွင့်ရေးအဖွဲ့ CHRO နဲ့ချင်းတိုင်းသား5ဦးကတရားလိုလုပ်ပြီးဖိလစ်ပိုင်နိုင်ငံရဲ့2009နိုင်ငံတကာလူသားချင်းစာနာမှုအဥပဒေအရတိုင်ကြားခဲ့တာပါ။ဖိလစ်ပိုင်တရားရုံးဘက်ကတော့အဲ့ဒီရှောက်ထားချက်ကိုပြီးခဲ့တဲ့မေလမှာပယ်ချခဲ့ပါတယ်။ဒီမှုကိုဗဟိုတရားရေးဌာနအထိအယူခံဝင်သွားမယ်လို့ချင်းလူခွင့်ရေးအဖွဲ့ CHRO စီမံအရာရှိဆလိုင်းမန်ဟယ်လဲလျန်ကပြောပါတယ
်ဗဟိုတရားရုံထိပေါ့နော်တောင်းဆိုဖို့ကိုကျွန်တော်နေနေကိုအခုမှပင်စင်နေတယ်ပါပြမှုကျွလုံးတဲ့ရာဇဝမှုတွေကျွလုံးတဲ့စီကောင်စီတွေကိုလည်းအမြန်ဆုံးပေါ့နော်အယူနိုင်မနီလန်တွေတော့ကျွန်တော်ကျူးစားနေပါတယ်အယူမယူနိုင်တယ်လို့တော့ကျွန်တော်ရဲ့ပြည်သူလူထုအလုံးခံရတဲ့လူတွေတော်တော်အများကြီးနှိမ့်နာတယ်လို့တော့ကျွန်တော်ပြောလို့ရတာပေါ့လေဟုတ်
ချင်းလူခွင့်ရေးအဖွဲ့ CHRO နဲ့တရားလို၅ဦးကစစ်ကောင်စီဟာထန်တလန်မြို့နယ်ကပြည်သူတွေကိုတပ်ဖြတ်တာအလောင်းတွေကိုဖျက်ဆီးတာနေအိမ်ယာပေါင်းများစွာနဲ့ဖျားကြောင်းတွေကိုမီးရှို့ဖျက်ဆီးတာအပြင်ဒုက္ခရောက်နေသူတွေအတွက်အကူအညီတွေကိုလက်နက်တစ်ခုအဖြစ်အသုံးချတဲ့လုပ်ရက်တွေကျူးလွန်ခဲ့တယ်လို့ဆိုပါတယ်။တရားလိုတွေဟာဖိလစ်ပိုင်မှာနေထိုင်သူတွေမဟုတ်တာတကြောင်ဒီရာဇဝတ်မှုတွေဟာဖိလစ်ပိုင်နိုင်ငံအတွင်းမှာဖြစ်ပွားတာမဟုတ်ဘဲတခြားနိုင်ငံမှာဖြစ်ပွားတာကြောင့်အမှုကိုပယ်ချတာလို့တရားရေးဌာနကအကြောင်းပြချက်ပေးတယ်လို့ချင်းလူခွင့်ရေးအဖွဲ့ကပြောပါတယ်2021စက်တင်ဘာ18ရက်နေ့ကထန်တလန်မြို့မှာနှစ်ဖက်တိုက်ခိုက်မှုအတွင်းစစ်ကောင်စီတပ်ကမီးရှို့ထားတဲ့နေအိမ်တွေကိုမီးညှိမှုအသွားမှာတင်းအောင်စရာပါစတာဂျုံပြတ်ဟုံပြစ်တက်ခံခဲ့ရပြီးသူ့ရဲ့လက်တွေကိုဖျက်ပြီးနာယီဖုန်းနဲ့ရွှေလက်စွပ်တွေလူယူခံခဲ့ရပါတယ်အသက်ခံခဲ့ရတဲ့တင်းအောင်စရာရဲ့ဦးလေးဖြစ်သူထန်တလန်မြို့သားဦးငွန်းထောင်းလျက်ဟာစစ်ကောင်ဆောင်တွေကိုတိုင်ကြားခဲ့တဲ့တရားလို၅ဦးထဲမှာတယောက်ပါဝင်ဖြစ်ပါတယ်
။ဖိလစ်ပိနအထော်နီဂျန်နရယ်ဒီနဲ့ကျွန်တော်တို့ဆွေးနွေးပြီးတော့ကျွန်တော်တို့ထန်တလာတာကိုမြူကိုလေးမီးရှို့ခံရတယ်။နောက်ပြီးတော့ကျွန်တော်ဆွေးကျွန်တော်ဒူလေးအသက်ခံရတယ်။နောက်ပြီးတော့ကျွန်တော်တငယ်ချင်းဆွေသူ့အဖေကိုသက်ခံရတယ်။အဲ့ဒီအချက်တွေကိုအချိန်ဟာပြုပြီးတော့ကျွန်တော်တို့တရားဆွေးဆိုတာဖြစ်ပါတယ
်။ထန်တလန်မြို့မှာစစ်ကောင်စီတပ်ရဲ့လက်ချက်နဲ့လက်နက်ကြီးထိမှန်တာလေကြောင်းကပုံကျဲတာမီးရှို့ခံရတာတွေကြောင့်နေအိမ်အဆောက်အုံတွေအလုံးပျက်စီးခဲ့ပြီးတိုက်ပွဲကြောင့်ထွက်ပြေးခဲ့ရသူတွေဟာနေရက်ကိုခုချိန်ထိမပြောင်းနိုင်ကြသေးပဲထန်တလန်မြို့ဟာမြို့ပြက်ကြီးဖြစ်နေသေးပဲလို့ဒေသခံတွေကပြောပါတယ်ရှင
်ဒီသတင်းဆောင်မနဲ့ပဲ RFA ရဲ့တနင်္လာနေ့ညအစီအစဉ်တွေကျန်းသားပါတော့မယ်ပရိသတ်တွေဘေးရန်ကင်းပြီးငြိမ်းချမ်းကြပါစေခင်ဗျာ
Radio Free Asia.